နှစ်လလောက်ကျင်းပခဲ့တဲ့မြန်မာပြည်ကမျိုးသားညီလာခံဟာဒီကနေ့မှနောက်တစ်ကြိမ်ရက်လိုက်ပြန်ပါပြီ။မြန်မာစစ်စွာကနိုင်ငံတော်ဖွဲ့စည်းပုံအခြေခံမူကြမ်းရေးဆွဲမယ်ဆိုပြီးဒီညီလာခံကိုကျင်းပနေတာပါ။ရန်နာလိုက်တဲ့ညီလာခံကိုအခုနှစ်ကုန်ပိုင်းကျမှပြန်ဆက်လိုက်မယ်လို့ညီလာခံဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးသိန်းစိန်ကခန္ဓာမမင်းကုန်းအပိတ်မှာပြောသွားခဲ့တယ်လို့ညီလာခံတရားသူတချို့ကဆိုပါတယ်။စုကိုယ်စားလှယ်တွေကတော့မေလလောက်မှနောက်တစ်ကြိမ်ကျန်စပြစ်လိမ့်မယ်လို့ပြောတဲ့အကြောင်းပြင်သစ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။စစ်စွာကရွေးချယ်ထားတဲ့ညီလာခံကိုယ်စားလှယ်ထောင်ကျော်ဟာအခြေခံဥပဒေမူကြမ်းကိုရေးဆွဲဖို့တက်ရောက်နေကြတာပါ။မြန်မာပြည်ကအကြီးဆုံးတိုက်ခိုက်ပါတီဖြစ်တဲ့ NLD နဲ့တိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ညီလာခံကိုမတက်ဘဲတပိတ်မှောက်ထားကြပါတယ်။မြန်မာနိုင်ငံဟာ1988ခုနှစ်ကတည်းကဖွဲ့စည်းအုပ်ချုပ်ပုံအခြေခံမရှိတဲ့တိုင်းပြည်တစ်ခုဖြစ်ပါတယ်။